လာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများအစီအစဉ်မှာပြီးခဲ့တဲ့အပတ်အတွင်းနေ့စဉ်သတင်းမီဒီယာတွေနဲ့အင်တာနက်လူမှုရေးမီဒီယာတွေမှာပြောကြားကြတဲ့စကားတွေကထူးထူးခြားခြားသတိထားမိတဲ့စကားတွေကိုပြန်ပြီးပြောပြချင်ပါတယ်ဝင်ကြီးဘဝနဲ့ငင်းချင်းရေးအတွက်သမရတက်မရုံနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရန်ဖြစ်ရတယ်လို့မရေးရင်လည်းသမိုင်းကိုလေယာကြမှာစိုးတဲ့အတွက်ဒီအတွေ့အကြုံတွေကိုစောက်အုပ်ရေးထားတဲ့အကြောင်းဒါပေမဲ့ဒီစာအုပ်ကိုသူသေးမှထုတ်မယ်လို့သမရဦးသိန်းစင်လက်ထက်ကအစိုးရငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်နဲ့သမရရုံးဝန်ကြီးတူဦးဖြစ်ခဲ့တဲ့ဦးအောင်မင်းကပြောကြားလိုက်ပါတယ်။ဇွန်လ2ရက်နေ့ကရန်ကုန်မြို့မှာပြုလုပ်တဲ့ဝန်ကြီးဟောင်းဦးစိုးသိန်းရဲ့စာအုပ်ထုတ်ဝေပွဲမှာဦးအောင်မင်းကအခုလိုပြောလိုက်တာဖြစ်ပါတယ
်။အတူတူရင်းထားပြီးဒါပေမဲ့ကျွန်တော်ထုတ်ရင်ဦးစိုးသိန်းကသူ့ဘက်ကိုတက်ပြီးစီရင်သူကထုတ်ပဲထုတ်ခဲ့တာ။ဘာလို့လဲဆိုတော့ကျွန်တော်တို့က Pacific Shore Forum Peace Process အဲ့ပါစာတော့ဒီဥစားစားတော့ဗျာဒီမင်းတို့ကပြလာရည်ပြောလို့ညာဖြစ်ရနောက်ပြည့်တဲ့ခါကျကပ်လို့နဲ့ကျွန်တော်ညာဖြစ်ရပြတ်တော့နဲ့ညာဖြစ်ရပြတ်တဲ့တဲ့တကယ်ဖြစ်စီတဲ့နဲ့ညာဖြစ်ရအဲ့ဒီညာဖြစ်ရတဲ့အကြောင်းမျိုးမရေပြရင်လည်းကျွန်တော်တမိုင်းကိုလင်းညာကြကျွန်တော်ရေပြရင်လည်းကျွန်တော်ကိုဆဲခါကျွန်တော်ကျွန်တော်ရေးထားပါတယ်ကျွန်တော်တင်မှထုတ်မယ်ကျွန်တော
်သမရယုံဝင်ကြီးဟောင်းဦးအောင်မင်းပြောတော့တာပါအစိုးရရဲ့တဘာဝတန်းခွေသုံးနှစ်ရက်စစ်စီမံကိန်းထုတ်လို့ရေးစီမံကိန်းလေးခုတည်းကနှစ်ခုကိုလုတ်ပိုင်ခွင့်ရထားတဲ့ Spring Company အနေနဲ့ပြောဆိုခဲ့တာတွေဟာသူ့အနေနဲ့သတင်းကြားတာကိုပြောတာဖြစ်တဲ့အကြောင်းတတိရှိလို့လုတ်တာဖြစ်ကြောင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီမင်းကင်းမြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဦးမောင်မြင့်ကပြောလိုက်ပါတယ်။ဦးမောင်မြင့်ရဲ့လွှတ်တော်တွင်းနဲ့လွှတ်တော်ပြင်မှပြောကြားချက်တွေဟာမဟုတ်မှန်ကြောင်းနဲ့လိုအပ်တယ်လို့အရေးယူဆောင်ရွက်သွားမှာဖြစ်ကြောင်း Spring Trading ကဇွန်လ9ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ပြီးပြောကြားခဲ့တဲ့အပေါ်ဇွန်လ6ရက်နေ့ကသတင်းမီဒီယာတွေကမေးမြန်းရမှာဥမောင်မြင့်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်သူတို့ရှင်ရင်လို့ပေါ့ဟုတ်တယ်မလားငါကလည်းသူတို့ဆွဆွဲတာမဟုတ်ဘူးလို့ပြောထားပြီးသားလေဘောပေါ်လာမသိဟုတ်တယ်မလားတို့တော်မာတွေကကျွန်တော်သတင်းကြားတာကိုပြောတာနော်တို့ခင်ဗျာဆွဆွဲတာမဟုတ်ဘူးငါရေးထားတာဆိုရင်ငါပြောတာကြံသွားလို့ရေးထားတာဆိုရင်ဝင်ကြီးဖြေစရာမလိုပါဘူးတော်မာရေးထားတယ်အဲ့တော့အချို့လူကလည်းဥရိခိုင်မဖြေသွားလို့ပါညာပြောတယ်ငါအစတွေကဖြေဖို့ပြောတာမဟုတ်ဘူးဒါဒီရှင်းနေတယ်ဆိုတော့ငါပြောပြတာဒါပေမဲ့ဥမောင်မြင့်ကတတိယရှိလို့လုပ်
တယ်။ကြံခိုင်ခွန်မျိုးရေးပါတီလွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ပြောသွားတာပါ။ပြည်ထောင်စုဝန်ကြီးတဦးအနေနဲ့မတမာမှုဘာမှမလုပ်တဲ့အကြောင်းပိုင်ဆိုင်မှုဆိုလို့ကိုပိုင်ကားတော်မရှိကြောင်းသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးသူရဦးအောင်ကပြောလိုက်ပါတယ်။ပြည်ထောင်စုဝန်ကြီးတွေအခွင့်လိုက်စားမှုနဲ့တိုင်ကြားခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်ဇွန်လ1ရက်နေ့ကပြည်သူ့လွှတ်တော်အစည်းအဝေးပြီးသတင်းတောက်တွေရဲ့မေးမြန်းတာကိုသူရဦးအောင်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။တိုင်ကြားခံရတော့မရှိပါဘူး။မရှိဘူး။နောက်တော့ပါရင်းရင်မူဆန္ဒပါတယ်။ဘောလေတင်ညာအမမရှိဘူးသူကပိစချင်းနဲ့ရှိတာလေသာသနာ့ဘက်ပိစချင်းခုနကြီးခုနဘောလေရည်မှုအမွေနဲ့ပိစချင်းမရှိတယ်ရယူရင်းဆိုဘာမရှိဘူးနောက်လို့လေအခုဒီပေါ့အခုဒီပေါ့လေကျွန်တော်တို့ကျွန်တော်လည်းကျွန်တော်ဇတိရဲ့ဒီမှာနေပါလေကိုပဲကားမရှိဘူးနိုင်ငံတော်ဆူပီရထားပီရကားပါစီပါလေကိုကားမရှိဘူးကျွန်တော်တို့ပတ်တယ်တော့ဒီဘွားကတန်ညာမှာလဲတင်ညာခံမှာမဟုတ်ဘူးအဲ့တင်ရတယ်လေဘလိုမုန်းတီးသူလူစုလူနေစုရဲ့ဟောတက်ခဲ့မှုဖြစ်ပါလေ
ဝင်ကြီးသူရဦးအောင်ကိုပြောတော့ပါခင်ဗျာရန်ကုန်တိုင်းအစိုးရကတင်ပြတဲ့ရာသုံးငွေဘတ်ဂျက်ကိုအားလုံးသဘောမတူတာမဟုတ်ပဲဘန်လုပ်ငန်းလုံးမဲ့ကိစ္စနဲ့ဖို့ဘော်ဒါကဆယ်စည်းဝင်မဲ့ကိစ္စကသဘောမတူတာဖြစ်တဲ့အကြောင်းရန်ကုန်တိုင်းဒေသကြီးစိတ်ကြီးခနောင်တို့မြို့နယ်လွှတ်တော်ကိုယ်စားလှယ်တော်ဆန္ဒမင်းကပြောလိုက်ပါတယ်ဇွန်လ4ရက်နေ့ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ဘတ်ဂျက်တင်ပြချက်ဆွေးနွေးရမှာဒေါ်ဆန္ဒမင်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
ကျမတို့ကအလကားဟတ်သက်ကျမတို့လွတ်တော်အနေနဲ့ကျမတို့သဘောမတူခြင်းမဟုတ်ပါဘူးဟလာခုနဝင်းကြီးများတင်ပြသွားပါတယ်ကျမတို့ဝင်းကြီးတွေကိုအနေကင်းကင်းနဲ့ပဲကျမတို့ကားတွေကိုလည်းစီးစေချင်ပါတယ်လက်ရှိလည်းဝင်းကြီးတွေအလုံးကဘတ်စကားလည်းမစီးနေရပါဘူးဘိုင်းကားလည်းမစီးရသလိုမျိုးဟိုတက္ကစီတွေလည်းစီးနေတယ်လို့တယောက်မှမရှိပါဘူးအဲ့ဒီကားကြီးတွေလည်းမစီးမဲနဲ့ကိုပိုင်ကားတွေစီးနေတဲ့ဝင်းကြီးတွေလည်းအများကြီးရှိပါတယ်ဒါကြောင့်မလို့ကျမတို့ဟလာကျမတို့နိုင်ငံမှာချိုးချံကြွေတာဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဝင်းကြီးဌာနတွေကိုတောင်ပေါင်းပြီးတော့ကျမတို့အခုနေမှာဝင်းကြီးတယောက်ကို၄ဌာနလောက်ဂိုင်းခိုင်းပြီးလုတ်ဆောင်နေတဲ့အချိန်မှာကျမတို့တက်တန်းအဖြစ်လည်းနှစ်နှစ်ကျော်ပဲကြာမှာတော့တယ်ဒီကာလမှာကျမတို့ဟလာဒီကားကြီးတွေကိုဝယ်ပြီးစီးနိုင်ဖို့အချိန်နေလိုအပ်တယ်ဆိုရင်တော့လွှတ်တော်ရဲ့အဆုံးဖြတ်ယူလိုက်ပါကျန်တဲ့လွှတ်တော်ကိုယ်စားလှယ်တွေအားလုံးသဘောတူတယ်ဆိုရင်ကျမတို့စီမံကိန်းကော်မတီကလည်းသဘောတူပေးလိုက်ပါမယ်ဒါပေမဲ့ကျမတို့ရဲ့စီမံကိန်းကော်မတီရဲ့သဘောတရားကတော့လုံးဝသဘောမတူပါဘူး
ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တော်ဆန္ဒမင်းပြောတော်တာပါလွှတ်တော်အနေနဲ့အစိုးရကတင်ပြတဲ့ဘတ်ဂျက်အဆိုးတွေကိုအတည်ပြုပေးရတာဖြစ်တဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေမှလည်းတာဝန်ရှိတဲ့အကြောင်းဒါကြောင့်သဘောမတူနိုင်တဲ့အချက်နှစ်ချက်ထဲကဖို့ကားဝယ်ယူမဲ့ကိစ္စကိုလျှော့ပေးဖို့ရန်ကုန်တိုင်းလွှတ်တော်ဥက္ကဋ္ဌဦးတက်မောင်ထွန်းကပြောကြားခဲ့ပါတယ်
ဆုံးလာလေးရက်နေ့ကရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တွေနဲ့ရန်ကုန်တိုင်းအစိုးရတို့အကြအခြေတင်ဖြစ်နေချိန်မှာဥတ္တမောင်ထွန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တန်ကိစ္စကတော့ဒီမျိုးပါနော်။ကျွန်တော်မိတဲ့ရက်ကကျင်လာတော့ကားလေးကိုတော့ရှော့လိုက်တယ်။ကျွန်တော်တို့ခုနကမျိုးကျွန်တော်တို့လွှတ်တော်ကြီးကခုနကကွန်ဂျီပြောလို့တော့မေးခွဲပေးရတဲ့အခါကျတော့ဒုတိယကကြာပါနော်။ကျွန်တော်ဒီလိ
ဲ့ကိုစီကိုင်ဆွဲထားကြတဲ့မာနာတွေကိုမလျှော့ကြဘူးဆိုရင်ရခိုင်ပြည်သူတွေနဲ့နာမယ်လို့ရခိုင်ပြည်နယ်လွှတ်တော်ဥက္ကရာဦးစံကျော်လှကပြောလိုက်ပါတယ်ရခိုင်မျိုးသားပါတီ ANP ဦးဆောင်တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့ NLD ပါတီဦးဆောင်တဲ့ပြည်နယ်အစိုးရကြအပြန်လည်တင်းမာမှုတွေပုံပြင်းထန်လာတဲ့အတွက်ဇွန်လ9ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်ရေးပေါ်အစည်းအဝေးနောက်ဆုံးနေ့မှာပြည်နယ်လွှတ်တော်ဥက္ကရာဦးစံကျော်လှကအခုလိုပြောကြားရတာဖြစ်ပါတယ
်ပြည်နယ်အစိုးရအနေနဲ့အရေးကြီးတဲ့လုပ်ငန်းတွေကိုဆောင်ရွက်တဲ့အခါပြည်နယ်ဖတ်တော်နဲ့ဒီနိုင်တိုင်းပင်ဆွေးနွေးပါအစိုးရအဖွဲ့ရောလွှတ်တော်ရောပြည်သူအကျိုးကိုမျှော်ကိုပြီးမိမိတို့ရဲ့အတ္တမာနတွေကိုရှင်းကြပ
ါဒါတော့ရခိုင်ပြည်နယ်လွှတ်တော်ဥက္ကရာဦးစံကျော်လာပြောတော်တာပါတက္ကသိုလ်ပရဝန်ထဲမှာတယောက်ကိုတယောက်မယုံသင်္ကန်းနဲ့စောင့်ကြည့်တာတွေအာဏာပိုင်တွေကအတင်းကျပ်ခိုင်းစေလို့ထောက်လှမ်းရေးကြောင်းသားဆရာတွေထားရတဲ့နောက်ကျောမလုံရတဲ့အလုပ်လုပ်တာမျိုးတွေရှိနေသေးရင်ဖယ်ရှားပေးဖို့စိုက်ဆရာကျော်မြင့်ကမန္တလေးတက္ကသိုလ်အတာဝန်ရှိသူတွေကိုပြောလိုက်ပါတယ်။ဇွန်လ9ရက်နေ့ကမန္တလေးတက္ကသိုလ်မှာကျင်းပတဲ့တက္ကသိုလ်260ပြည့်အထိမ်းအမှတ်စာပေစကားဝိုင်းမှာဆိုရှယ်လစ်အစိုးရခေတ်နဲ့စစ်အစိုးရခေတ်အဆက်ဆက်ကြောင်းသားနဲ့ဆရာတွေအကြားထောက်လှမ်းရေးထားတရင်ပေးမွေးခဲ့တဲ့အတွက်ပညာသင်ရာအကြောင်းပါဝင်ခြင်းမလွတ်မလပ်နဲ့တန်တရားတွေထားအကြောက်ကြီးခဲ့ရတာတွေကိုပြန်ပြောရင်ဆရာကျော်ရမင်းကအခုလိုပြောကြရတာဖြစ်ပါတယ်အ
ဲ့ဒီလိုနောက်ကျောင်းမတော်နာတွေတယောက်တယောက်ကြီးနေတာမျိုးတွေကမတော်ဆရှိနေသေးတယ်ဆိုရင်တောင်းရှိဆိုင်ချမှာရတောင်းဝင်ယူပြီးတော့အဲ့ဒီလိုအကြောင်းနဲ့မလာနိုင်အောင်ဆရာတို့ဆံပါတောင်းနေပါတယ်ချက်ကလေးတွေဆိုတဲ့အဆင့်တော့ပြောင်းအောင်လဲတော့ဆောင်ရွက်ပြီးဟောပြချင်ပါတယ်ပြတ်တဲ့ချင်းငြိမ်းချမ်းခြင်းတောင်တော့မှာနောက်ဖွဲ့ဖို့မရှိခြင်းတုပ်တူဒီကောင်တော့ထောင်လိုက်ရတဲ့ပြည်လားဒီကောင်တော့ဘာကောင်လားဆိုပြီးတော့မှအချင်းကြီးခံရမှာလို့ဆိုရရခြင်းအမှမဟုတ်တရားရုံးကနေဒီကောင်ဘာလို့နေလဲလို့နောက်ကျောင်းမှာတော့လိုက်ကြည့်နေခြင်းတွေကိုကျွန်တော်တို့ကကျွန်တော်တို့ခါတာမခံစားရတာအမှန်တကယ်တည်ရှိတယ်လို့ထင်ပါတယ်
ဒါတော့စာရေးဆရာဆရာကျော်ရမြင့်ပြောတော်တာဖြစ်ပါတယ်အခုကမှတ်မှတ်သားသားစကားများစီစဉ်ရအောင်လုပ်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ